ကချင်ပြည်နယ်တွင်းကဖားကန်ဒေသမှာလက်နက်ကင်ပဋိပက္ခတွေပြန်ပေါ်လာပြီးဥပဒေမဲ့နေရာတစ်ခုလိုဖြစ်နေတဲ့အကြောင်းဒေသခံအမျိုးသားလွှတ်တော်အမတ်တအုပ်က VOE ကိုပြောပါရယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအမျိုးသမီးရက်ွက်အုပ်ချုပ်ရေးမှူးတအုပ်ကိုအမည်မသိတနက်သမားတွေကဝင်ရောက်ပြစ်ဒတ်သွားပြီးတဲ့နောက်ပိုင်းဖားကန်ဒေသရဲ့လုံခြုံရေးစိုးရိမ်ရတဲ့အခြေအနေကိုပြောပြသွားတာလည်းဖြစ်ပါရယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြမှာပါရှင်
။ကြောက်စိုင်းအဓိကတူးဖော်တဲ့ဖားကန်ဒေသမှာ KIA ကချင်အမျိုးသားလက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်အကြတိုက်ပွဲတွေပြန်လည်ပေါ်ပေါက်လာပြီးတဲ့နောက်ပြီးခဲ့တဲ့တစ်လကျော်အတွင်းဖောက်ခွဲတိုက်ခိုက်မှုအကြိမ်40နီးပါးပေါ်ပေါက်ခဲ့ပေမဲ့ဘယ်အဖွဲ့စည်းကပြုလုပ်ခဲ့တယ်ဆိုတာတိတိကျကျမသိရပါဘူး။ဖားကန်ဒေသဟာဥပဒေမဲ့နေရာတစ်ခုလိုဖြစ်နေတဲ့အကြောင်းဖားကန်မြို့နယ်ကချင်ပြည်နယ်မဲဆန္ဒနယ်အမှတ်9အမျိုးသားလွှတ်တော်အမတ်ဦးခမောင်မြင့်က VOE ကိုပြောသွားပါတယ်
။ကျွန်တော်ဘယ်ဘက်ကရလို့ဆွဆွလို့တော့မရဘူး။တပ်တည်ရဲရီလည်းအထက်ထက်ချထားတဲ့ကိစ္စဖြစ်တယ်ဆိုရဲဒါတော့စဉ်းစားစရာလည်းဖြစ်ပါတယ်။ကျွန်တော်ပြောချင်တာကတော့ဒါတရားဥပဒေစိုးမိုးမှုမရှိတာပဲလေ။စတက်ကလည်းဘယ်လိုခုံလဲဆိုတော့KIA ကနေပြီးတော့မှရေးစင်းနေတာကိုတွားပြီးတော့မှတွားဝုန်းဝန်းတိုက်တဲ့အချိန်ကျတော့ညဥ်စာပြောင်းတုံးနဲ့ထိုးလို့ပဲဗျာအဆဆာကြီးရဖြစ်လာပြီးတော့ဘုံနေ39လုံးလောက်မိုင်းနေ39လုံးလောက်ပေါ့မှာဖြစ်ပြတဲ့အခြေအပြောမစလို့ရှိရင်ဖက်ကမျိုးကြီးကတရားဥပဒေမဲ့ဖြစ်မှာဥပဒေစိုးမိုးမှုရှိတာပေါ့ဖြစ်သွားတော့ဗျာဒီလိုပါပဲဟိုလက်နဲ့ကင်နေဆိုတော့ဘာလို့မှပြောလို့မရဘူးလေဗျာတမရော်လည်းလက်နဲ့ကင်တော့ KL လက်နဲ့ကင်တော့ပဲဒီထက်မှရှမ်းနေဆိုတော့လက်နဲ့ကင်လာတဲ့အဖွဲ့အသစ်ပေါ်လာတဲ့ဗီရုစ်အနေနဲ့ဒါရရောပြောမစလို့ရှိရင်တရားဥပဒေစိုးမိုးမှုရှိလို့ဒီလိုဖြစ်တာပဲကျွန်တော်အမြင်ကတော့နေတဲ့ကန်နေအတွက်လုံခြုံမှုမရှိသေးတဲ့အရာအခုဖြစ်လာတာပေါ့ဗျာ
တနင်္ဂနွေနေ့ကအသက်ခံရတဲ့ကချင်ပြည်နယ်ဖားကန်ဒေသကစိတ်မူဆိုင်းတောင်ကျေးရွာအမျိုးသမီးရက်ွက်အုပ်ချုပ်ရေးမှူးဒေါ်နန္ဒာလိုင်ဟာဒေသတွင်းကရွာသားတွေရဲ့အကျိုးစီးပွားကိုဥဆောင်ဖြည့်ရှင်းပေးနေသူတူဖြစ်တယ်လို့ဖားကန်ဒေသခံတွေကပြောပါတယ်။လောင်းကစားမှုတွေမူရစေဝါသုံးဆွဲသူတွေနဲ့ဖားကန်ကြောက်စိမ့်တွင်းတွေဟာလုံခြုံရေးအတွက်စိုးရိမ်စရာရှိပြီးဒေသတွင်းတည်ငြိမ်မှုအတွက်သက်ဆိုင်ရာအာဏာပိုင်တွေဘက်ကတင်းကျပ်စွာအရေးယူဆောင်ရွက်ဖို့အရေးကြီးလိုအပ်တယ်လို့လည်းအာဏာပိုင်တွေကပြောဆိုထားပါဗျ။အသစ်ပြန်ဖြစ်လာတဲ့လက်နက်ကင်တိုက်ပွဲတွေဟာမူရစေဝါရောင်းဝယ်သူတွေနဲ့ဆက်ဆက်နေတယ်လို့လည်းအမျိုးသားလွှတ်တော်အမတ်ဦးခမောင်မြင့်ကပြောပါဗျ။အဲ
့ဒီမှာပါကစ္စတန်ဆိုတာရှိတယ်။ဥစ္စာဘောလေမင်းပါညာနေနေတဲ့အဖွဲ့ဒါမှတရားဝင်တော့မဟုတ်ဘူး။ဒီဥစ္စာကချင်းသူတို့ဗာဒာကြီးဖွဲ့နေဖွဲ့ထားတာ။အဲ့ဒီဖွဲ့နေပြီးတော့မှအဲ့ဒီစပေါ်မော်ရော့မှာမင်းတွေညမတွေရောင်းနေတဲ့ရှမ်းနီခုနှစ်ယောက်ဖမ်းသွားလိုက်တယ်ကဲရှမ်းနီခုနှစ်ယောက်ဖမ်းမှာကဲစီပူလာတယ်ကဲနေအဲ့ဒါကိုဖမ်းထားတဲ့အချိန်ကျတော့ဒီတပ်မတော်ကနေကအဲ့ဒီခုနှစ်ယောက်ကိုလုပေးမလုပေးရင်အမြောက်နဲ့ထုမယ်ဆိုတော့ဟိုကလည်းစစ်မတိုက်ချင်တဲ့ပြေးလိုက်တော့ဗောဗျာ၅ယောက်အဲ့ဒီ၅ယောက်ကိုကာမရေးစခန်းပို့မဲ့ချိန်မှာနိုင်ရလောက်မှဖြတ်လုပြီးတော့မှဒီရှမ်းနီတွေကနေမှတန်ငါတို့လူငါတို့ကောက်ွယ်မယ်ငါတို့ဟာငါတို့လုပ်မယ်ဆိုတော့သူကဖြတ်လုသွားတယ်အဲ့လူအဲ့အလူခါအဲ့ဒီ၅ယောက်ကနေမှပြန်ပြီးတော့မှကဲစခန်းပြန်ထပ်ပြရင်မှပိုက်ပွဲဖြစ်ကြတော့ဗောဗျာအဲ့လိုနဲ့
လက်နက်ကင်တိုက်ပွဲတွေကြောင့်ကချင်ပြည်နယ်ဖားကန်ဒေသကိုစစ်အုပ်ချုပ်ရေးအရေးပေါ်ကြေညာပေးဖို့မြန်မာစစ်တပ်ဘက်ကပြည်နယ်အစိုးရကိုအဆိုပြုခဲ့ပေမဲ့ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခတ်အောင်ကစစ်အုပ်ချုပ်ရေးကိုလက်မခံဘဲပယ်ဆခဲ့တဲ့အကြောင်းဥက္ကမောင်မြင့်ကပြောပါတယ်။ကချင်ပြည်နယ်အတွင်းနိုင်ငံရေးကောင်းဆောင်တွေကတော့ဖားကန်ဒေသအပါအဝင်ကချင်ပြည်နယ်တွင်းမှာနယ်မြေတည်ငြိမ်အေးချမ်းရေးနဲ့ဒေသတွင်းလုံခြုံမှုရှိစေရေးကချင်ပြည်နယ်အစိုးရစစ်တပ်နဲ့သက်ဆိုင်ရာတာဝန်ရှိသူတွေဘက်ကတရားဥပဒေစိုးမိုးမှုရှိစေရေးစတာတွေကိုအလေးထားဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းပြောဆိုနေကြပါတယ်ခင်ဗျာ